Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2016ခုနှစ်ဧပြီလ5ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီအစီအစဉ်တွေကိုလိုင်းတူမီတာ71925တို့ကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာဝါဒီကနေ့ညနေခင်းစီစဉ်ဝေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါမြန်မာနိုင်ငံအထွေအခြေအနေဖြစ်စရာတွေကြုံနေရတဲ့တရုတ်နိုင်ငံစီမံကိန်းတွေနဲ့ပတ်သက်လို့တိတိကျကျဆွေးနွေးတာမျိုးမရှိခဲ့ဘူးလို့တရုတ်နိုင်ငံသားရုံဝန်ကြီးနဲ့တွေ့ဆုံပြီးဖူးတဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံသားရုံဝန်ကြီးဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်တခါကဘာပေါ်ကချမ်းသာကြွယ်ဝသူတွေနဲ့နိုင်ငံကြီးခေါင်းဆောင်တို့ပါဝင်တဲ့လူပုဂ္ဂိုလ်ယာနဲ့ချီရဲ့အခွန်ရှောင်ပန်းစင်းတွေပေါက်ကြားခဲ့တာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်သားဖို့ကဘာတဝန်းအစိုးရတွေကကတိပြုပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြပြပါမယ်ရှင်
။ကောင်းပါပြီရှင်။ NLD ပါတီဦးဆောင်တဲ့အစိုးရတဲ့ပြောင်းလဲပြီး9ရက်အကြာမှာပဲမြန်မာနိုင်ငံကိုတရုတ်နိုင်ငံခြားရေးဝန်ကြီးကပထမဆုံးနိုင်ငံခြားတန်တမာအဖြစ်ရောက်ရှိလာတဲ့သတင်းမှာတော့
ကျမတို့ရဲ့အင်းကြီးနိုင်ငံကြီးဖြစ်တာနဲ့အမျှကျမတို့ရဲ့ဆက်ဆံရေးဟာအင်တာမအရေးကြီးပါတယ်။ကျမတို့နိုင်ငံရေးရတော့တမ်းမဟုတ်ဘူးလူမှုရေးရစီးပွားရေးရလည်းအများကြ
ီးမြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ပါရှင်အပြည့်အစုံကိုမကြခင်ကြားဖို့ရှိပါတယ်ဒါအပြင်အစိုးရတည်လက်ထက်နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီတို့ပူးပေါင်းပြီးတော့ဖမ်းဆီးခံကြောင်းသားတွေကိုအ мян ဆုံးလွှတ်ပေးဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ကြတဲ့သတင်းနဲ့ဒေါက်အောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံထားမဲ့ဥပဒေကြမ်းကိုအမျိုးသားလွတ်တော်မှာရောပြည်သူလွတ်တော်မှာပါအတည်ပြုလိုက်တဲ့သတင်းတွေကိုကြားဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လက်ထက်မှာပထမဆုံးအကြိမ်ဖြစ်ရောက်လာတဲ့တရုတ်နိုင်ငံသားရဲ့ဝင်ကြီးဝမ်ယင်နဲ့တွေ့ဆုံရမှာမြန်မာနိုင်ငံအတွင်းအခြေအနေဖြစ်စရာတွေကြုံနေရတဲ့တရုတ်နိုင်ငံကစီမံကိန်းတွေနဲ့ပတ်သက်လို့တိတိကျကျဆွေးနွေးတာမျိုးမရှိတဲ့အကြောင်းမြန်မာနိုင်ငံသားရဲ့ဝင်ကြီးဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်
လူလူနဲ့ပြောရမယ်ဆိုရင်အခုဒီဝင်ကြီးကလာတယ်ဆိုတာကျမတို့အစိုးရအဖွဲ့အစ်ကိုဂုဏ်ပြုဖို့နောက်ကျမတို့ရဲ့နိုင်ငံနှစ်နိုင်ငံကြားမှာယဉ်ညှမှုအမျိုးယဉ်ညှမှုစောင့်တည်ဖို့ဒါတွေကိုအလေးထားပြီးတော့ပြောခဲ့တဲ့ကိစ္စဖြစ်ပါတယ်ဒါတွေလာလို့အဲ့ဒါအတွက်လာတာပါဒီလိုတခြားကိစ္စတွေကိုအသေးစိတ်ဘာမှမဆွေးနွေးခဲ့ပါဘူး
မြန်မာနိုင်ငံမှာတရုတ်နိုင်ငံကလုပ်ကိုင်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြမှုတွေကြုံနေရတယ်လို့ကချင်ပြည်နယ်မြစ်ဆုံမှာတည်ဆောက်မဲ့ရေကာတာစီမံကိန်းဟာဆိုရင်လေအရင်အစိုးရလက်ထက်မှာဆိုင်းငံ့ထားခဲ့ရတဲ့အထိပါဒါပေမဲ့လည်းအစိုးရတဲ့လက်ထက်မှာရပ်ဆိုင်းထားရတဲ့မြစ်ဆုံစီမံကိန်းပြန်ဆနိုင်အောင်ဆွေးနွေးမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကမကြသေးခင်တုန်းကပဲပြောဆိုခဲ့ပါသေးတယ်စက်ချင်ကက်ကွက်မှုတွေအကြီးအကျယ်ကြုံခဲ့ရတဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့နိုင်ငံအကြားချုပ်ဆိုထားတဲ့စာချုပ်တွေကိုအများပြည်သူသိရှိခွင့်ရတဲ့နယ်လို့ပြောဆိုထားတဲ့ဒေါအောင်ဆန်းစုကြည်ကတော့သဘောတူညီချက်နဲ့ပတ်သက်လို့သူကိုယ်တိုင်လည်းအခုအချိန်ထိမသိရသေးဘူးလို့ဒီနေ့နေပြည်တော်မှာပြုလုပ်တဲ့ပူးတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံသားဝန်ကြီးဒေါအောင်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့နှစ်ရက်ကြာခီးစဉ်ဖြစ်ရောက်လာတဲ့တရုတ်နိုင်ငံသားဝန်ကြီးကတော့မြန်မာနိုင်ငံမှာယင်းနှိမ့်ညွတ်မှုအများဆုံးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့နိုင်ငံစီးပွားရေးဆက်လက်တိုးမြှင့်သွားဖို့နဲ့မြန်မာနိုင်ငံမှာတရုတ်နိုင်ငံကလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့ဒီမြန်မာနိုင်ငံနဲ့ဒေသခံတွေအကျိုးခံစား권ရရှိအောင်လဲဆောင်ရွက်ကြဖို့ညွှန်ကြားသွားမှာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်ရှင်
။ဒေါအောင်ဆန်းစုကြည်တာဝန်ယူထားတဲ့ဝန်ကြီးဌာန၄ခုတွေကနှစ်ခုဖြစ်တဲ့ပညာရေးနဲ့လျှက်စစ်စွမ်းအင်ဝန်ကြီးဌာနအတွက်ဝန်ကြီးတွေကိုပြည်ထောင်စုလွှတ်တော်ကဒီကနေ့အတည်ပြုလိုက်ပါပြီ။ပညာရေးဝန်ကြီးဌာနအတွက်ဒေါက်တာမျိုးသိန်းကြီးနဲ့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအတွက်ဦးဖေစင်ထွန်းတို့ကိုခန့်အပ်ဖို့ကန့်ကွက်သူမရှိတာကြောင့်ပြည်ထောင်စုလွှတ်တော်မှအတည်ပြုခဲ့တာဖြစ်ပါတယ်။ဒါ့အပြင်ပြည်ထောင်စုရှေ့နေချုပ်အဖြစ်ဗိုလ်ချုပ်ဟောင်းတူဦးဖြစ်သူဒုတိယရှေ့နေချုပ်ဟောင်းဦးထွန်းနှုံးဦးနဲ့စီရင်စစ်ချုပ်အဖြစ်စီးပွားရေးတက္ကသိုလ်ပါမောက္ခချုပ်ဟောင်းဦးမော်တန်းတို့ကိုခန့်အပ်ဖို့လည်းပြည်ထောင်စုလွှတ်တော်မှဒီကနေ့အတည်ပြုပါတယ်။ပညာရေးဝန်ကြီးဖြစ်လာတဲ့ဒေါက်တာမျိုးသိန်းကြီးဟာပညာရေးလောကသားဌာနရောအမျိုးသားပညာရေးဥပဒေကိုကန့်ကွက်ခဲ့ကြတဲ့ကျောင်းသားတွေကြားမှာပါအငင်းပွားပွဲရာပုဂ္ဂိုလ်တူဖြစ်ပါတယ်။အထူးသဖြင့်တော့သမရဦးသိန်းစိန်လက်ထက်အမျိုးသားပညာရေးဥပဒေပေါ်ပေါရေးနဲ့ပညာရေးပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာဦးဆောင်ခဲ့သူဖြစ်တာမို့ပညာရေးလေးပွင့်ဆိုင်ဆွေးနွေးပွဲတွေမှာကျောင်းသားတွေနဲ့ထိတ်တိုက်တွေ့ခဲ့သူတူဖြစ်ပါတယ်။ဒါကြောင့်အမျိုးသားပညာရေးပြုပြင်ပြောင်းလဲရေးမှာကျောင်းသားတွေအခြားပညာရှင်တွေနဲ့အဆင်ပြေပြေဆောင်ရွက်နိုင်ပါမလားဆိုပြီးစိုးရိမ်မှုတွေရှိနေပါတယ်။ပြည်ထောင်စုရှေ့နေချုပ်ဖြစ်လာတဲ့ဦးထွန်းထွန်းဦးဟာဆိုရင်လေပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာဒုတိယရှေ့နေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူဟာစစ်တပ်မှာဗိုလ်ချုပ်ယာဒုတိတာဝန်ထမ်းခဲ့သလိုစစ်ဥပဒေချုပ်အဖြစ်လည်းတာဝန်ယူခဲ့သူဖြစ်ပါတယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံမှာတနင်္လာနေ့နောက်ပိုင်းကအလော30အထိပြုလိုက်တဲ့အငင်းပွားဝယ်ရာအလုပ်သမားတမကဥပဒေနဲ့ပတ်သက်လို့ဒီဥပဒေဟာနိုင်ငံတကာအလုပ်သမား အခွင့်အရေးစံချိန်စံညွန့်နဲ့ကန့်ညီမှုမရှိဘူးလို့ဆိုပြီးအလို့သမားရေးလှုပ်ရှားသူတွေနဲ့နိုင်ငံရေးအတိုက်ခံပါတီကရှုံချလိုက်ပါတယ်။ဒီဥပဒေဟာသမဂ္ဂဖွဲ့စည်းမှုတွေနဲ့အလို့သမားဆန္ဒပြမှုတွေကိုပို့ပြီးတော့ခက်ခဲအောင်လုပ်ထားတာလို့အလို့သမားသမဂ္ဂတွေနဲ့လူခွင့်ရေးအဖွဲ့တွေကကြေကြေပြန့်ပြန့်ဝေဖန်နေကြတာပါ။အလို့သမားသမဂ္ဂတွေရဲ့ငွေကြေးသုံးစွဲမှုတွေကိုအစဉ်အခံတင်ပြရမယ်လို့ဒီဥပဒေထဲမှာပြဋ္ဌာန်းထားတယ်လို့သမဂ္ဂခေါင်းဆောင်တွေကိုခွဲခြားဆက်ဆံတဲ့ဥပဒေပုံမှန်တွေလည်းပါဝင်နေတယ်လို့ဝေဖန်သူတွေကပြောကြပါတယ်။ဒီဥပဒေကိုတော့လက်ရှိအနာရကမ္ဘောဒီးယားပြည်သူ့ပါတီ CPP လွှတ်တော်အမတ်တွေကလွှတ်တော်မှာတခဲနဲ့မဲပေးအတည်ပြုခဲ့ကြတာပါလွှတ်တော်တွင်အတိုက်ခံလွှတ်တော်အမတ်55ဦးကတော့ဒီဥပဒေနဲ့ပတ်သက်လို့ဒီလွှတ်တော်အတွင်းမှာအခြေတင်ဆွေးနွေးဖို့အချိန်အလုံလောက်မရဘဲတက်တုတ်ရိုက်အတည်ပြုလိုက်ကြလို့ဆိုပြီးတော့ဥပဒေကိုမထောက်ခံဖို့ဆုံးဖြတ်ခဲ့ကြတာပါနိုင်ငံတကာစံညွှန်းတွေနဲ့ကန့်ညီတဲ့ဥပဒေဖြစ်အောင်လုံသမားတမကတွေလုံသမားအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေနဲ့အတိုက်ခံတွေကပေးခဲ့တဲ့အကြံပြုချက်အများအပြားလှစ်လူရှုခံရတယ်လို့အတိုက်ခံလွှတ်တော်အမတ်အုပ်ကလည်းပြောပါတယ်။ဒါပေမဲ့အစိုးရကတော့ကမ္ဘောဒီးယားနိုင်ငံဟာအမေရိကန်ပြည်ထောင်စုမဟုတ်တယ်လို့ဗြိတိန်နိုင်ငံလည်းမဟုတ်ဘူး။ကမ္ဘောဒီးယားစံညွတ်နဲ့အညီတာတုံ့တက်ပြဋ္ဌာန်းထားတဲ့ဥပဒေဖြစ်တယ်လို့ဆိုပြီးတုံ့ပြန်ထားပါတယ်ရှင်
။ချင်းကားတဆင့်ကူးစက်တဲ့ Zika virus ပိုးကူးစက်ခံရသူလူနာ2ဦးရှိနေပြီလို့ BNN အစိုးရကကြေညာလိုက်ပါတယ်။တူကတော့နန်ထရန်ပင်လေကန်းကြီးကအသက်64နှစ်အရွယ်အမျိုးသမီးဖြစ်ပြီးနောက်တစ်ဦးကတော့ဟိုချီမင်းမြို့ကအသက်33နှစ်အရွယ်အမျိုးသမီးတဦးဖြစ်ကြောင်းဗီယက်နမ်ကျန်းမာရေးဝန်ကြီးဌာနကဒီကနေ့မှပြောပါရယ်နှစ်ဦးစလုံးဟာမျိုးလုံးမှာရားရောင်ရောင်ကိုင်းလာပြီးအဖျားတက်လာတာမို့မတ်လကုန်ပိုင်းတုန်းကဆေးရုံတင်လာချိန်ဆန်းသက်စစ်ဆေးမှုတွေအရဇီကာဗိုင်းရပ်စ်ပိုးလက္ခဏာတွေ့ခဲ့ရတယ်လို့ဆိုပါရယ်အသက်33နှစ်အရွယ်အမျိုးသမီးဟာကိုဝန်တဲ့တဦးဖြစ်တယ်လို့အစိုးရသတင်းဌာနကပြောပါရယ်အမျိုးသမီးနှစ်ဦးစလုံးအခုတော့တက်တာလာပြီဖြစ်ပါတယ်ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူအများစုဟာရောဂါလက္ခဏာတိတိတသာပြလိမရှိပေမဲ့ဇီကာပိုးဆွဲကတ်ထားတဲ့ကိုယ်ဝန်ဆောင်တွေကလေးမွေးလာတဲ့အခါမိုက်ခိုဆယ်ဖီလို့ခေါ်တဲ့အုံနောက်သေးတဲ့ကလေးမျိုးတွေမွေးဖွားလာတတ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလကစလို့ဘရာဇီးနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးအများဆုံးဖြစ်ပွားခဲ့ပြီးလူနာ 4,000 ကျော်ရှိခဲ့ပါတယ်ဇီကာဗိုင်းရပ်စ်ပိုးကိုအရေးပေါ်အခြေအနေဖြစ်WHO အဖွဲ့ကကြေညာထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယူအေကနေပြီးတော့အင်္ဂါနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်။ကမ္ဘာပေါ်ကချမ်းသာကြွယ်ဝသူတွေနဲ့နိုင်ငံရေးကောင်းဆောင်တချို့ပါပါဝင်တဲ့လူပုဂ္ဂိုလ်ယာနဲ့ချီရဲ့ဒီနိုင်ငံရဲ့ချားမှာအခွန်ရှောင်ထားတဲ့ဗန်စင်းတွေပေါက်ကြားခဲ့တာနဲ့ပတ်သက်လို့ပါဝင်ပတ်သက်မှုအသေးစိတ်ကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ကမ္ဘာတဝက်အစိုးရတွေကတော့ဒီကိစ္စကိုစုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ဂရုပြုပြောကြတာရှိတယ်လို့ဒီသတင်းတွေဟာအချိန်မြင့်မရှိဘူးဆိုပြီးဝေဖန်ကြတာလည်းရှိပါတယ်။ဒီကိစ္စပွင့်လင်းမြင့်တာမှုရှိရှိနဲ့စုံစမ်းစစ်ဆေးဖို့လိုလားသူတွေထဲမှာတော့ပနားမနိုင်ငံသမ္မတဟွမ်ကာလော့စ်ဗာရယ်လာလည်းပါပါတယ်
။ Todos somos un aliado de todos los países en la lucha por la transparencia del sistema financiero del país.
တိုင်းပြည်ရဲ့ငွေကြေးစနစ်ပွင့်လင်းမြင့်တာမှုရှိရင်နိုင်ငံအလုံးနဲ့လက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒါဟာပနားမနိုင်ငံတစ်ခုရဲ့အတွက်တင်မဟုတ်ပဲကမ္ဘာနိုင်ငံတိုင်းအတွက်ဖြစ်ပါတယ်။ပနားမနဲ့ကမ္ဘာလုံးဆိုင်ရာဒီငွေကြေးစနစ်တွေကိုကာကွယ်ပေးနိုင်မဲ့စုံစမ်းစစ်ဆေးမှုတွေထုတ်ဖော်ရေးသားချက်တွေကိုဆိုရအနေနဲ့ကြိုးဆိုပါရယ်ဒါမှသာဗန္နာငွေကြေးတွေကိုတရားမဝင်နီးလန်းတဲ့အသုံးပြုနိုင်မှာမဟုတ်ပဲဖြစ်မှာပါလို့ဒီပနားမသမ္မတကပြောသွားတာပါပနားမနိုင်ငံမိုဆက်ဖွန်စီကာဥပဒေအကျိုးဆောင်ကုမ္ပဏီကအခွန်ရှောင်ပန်စီရင်လျှို့ဝှက်မှတ်တမ်းပေါင်း17သန်းခွဲလောက်ကိုအမည်မဖော်လိုသူတဦးကနေဒီဝါရှင်တန်မြို့အခြေဆိုင်နိုင်ငံတကာစုံစမ်းစစ်ဆေးရေးသတင်းတောက်များအဖွဲ့ ICIJ ကိုပေးခဲ့တာပါအခုပေါက်ကြတဲ့မှတ်တမ်းတွေထဲမှာနိုင်ငံရဲ့ခြားကုမ္ပဏီ 15,600 မှာပတ်ပုံတင်ထားတဲ့ဘဏ်900ကျော်ပါဝင်တယ်လို့ ICIJ သတင်းတောင်များအဖွဲ့ကပြောပါတယ်ရှင်
။ပနားမနိုင်ငံကထွက်လာတဲ့အခွန်ရှောင်ဘန်စင်းလျှို့ဝှက်မှတ်တမ်းနဲ့မှာအိန္ဒိယဘောလိဝုဒ်ကနာမည်ကြီးတရုတ်ဆောင်တွေစက်မှုလုပ်ငန်းရှင်ကြီးတွေနဲ့အိမ်မြေတထေးတွေပါဝင်နေတာကြောင့်ဒီကိစ္စကိုဌာနပေါင်းစုံစုံစမ်းမှုတွေလုပ်ကြဖို့အိန္ဒိယဝန်ကြီးချုပ်မိုဒီကအမိန့်ထုတ်လိုက်ပါတယ်။ဒီကိစ္စကိုအမြန်ဆုံးအရေးယူဆောင်ရွက်သွားမယ်လို့အိန္ဒိယဗန္ဓာရေးဝန်ကြီးအာရွန်ဂျာရက်တလီကဒီကနေ့ကတိပေးလိုက်ပါတယ်။ဥပဒေနဲ့မညီညွတ်တဲ့ဗန်စင်းတွေကိုဒီစဲဥပဒေတွေနဲ့အညီတင်းတင်းကြပ်အရေးယူဆောင်ရွက်သွားမယ်လို့သူကပြောပါတယ်။အခွန်ရှောင်သူတွေရဲ့တရားမဝင်ငွေတွေကိုဖော်ထုတ်အရေးယူသွားမယ်လို့မိုဒီကရွေးကောက်ပွဲကာလတုန်းကကတိပေးခဲ့ပူးပါတယ်။အလားတူပဲအာဖရိကတိုက်မှာလည်းနိုင်ငံခေါင်းဆောင်12ဦးအပါအဝင်နိုင်ငံသမား140ကျော်ဟာ အခွန်ရှောင်ဖို့နိုင်ငံရေးချားဗန်စင်းဖွင့်လာကြတယ်လို့ပနမားလျှို့ဝှက်မှတ်တမ်းမှာဖော်ပြပါတယ်။အဲ့ဒီမှတ်တမ်းထဲမှာတောင်အာဖရိကသမ္မတဂျက်ကော့ဇူမာရဲ့တူကွန်ဂိုဒီမိုကရက်တစ်သမ္မတဂျိုးဆက်ဂဘာလီရဲ့အမွှာညီမဖြစ်သူနိုင်ဂျီးရီးယားရေနံတထေးအန်ဂိုလာနိုင်ငံရေနံဝန်ကြီးတို့လည်းအမိတွေပါဝင်ပါတယ်
။အမေရိကန်ကုမ္ပဏီကြီးတွေအနေနဲ့အခွန်ရှောင်ဖို့နီလန်တစ်ခုအဖြစ်နဲ့တခြားတိုင်းပြည်တွေမှာသွားပြီးတော့လုပ်ငန်းတွေထူထောင်ထားတာမျိုးတွေသိပ်ပြီးလုပ်လို့မရအောင်စီးကျက်မဲ့နီလန်တစ်တွေကိုတော့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကတနင်္လာနေ့တုန်းကကြေညာသွားပါတယ်။အခွန်အကောက်နည်းပြီးစီးပွားရေးလုပ်ငန်းတွေအပေါ်တင်းကျပ်မှုနည်းတဲ့တိုင်းပြည်တွေမှာရှိနေတဲ့ကုမ္ပဏီငယ်တွေကိုအမေရိကန်ကုမ္ပဏီကြီးတွေကဝယ်ယူပြီးတော့အဲ့ဒီမှာလုပ်ငန်းအခြေစိုက်ကြတာဖြစ်ပါတယ်။ဥပမာဆိုရင်တော့ဒီအမေရိကန်အခြေစိုက် Pfizer နဲ့အိုင်ယာလန်နိုင်ငံအခြေစိုက်Elegant ကုမ္ပဏီတို့ဟာဒေါ်လာ36,000တန်ဖိုးရှိတဲ့ဒီစီးပွားရေးပူးပေါင်းဆောင်ရွက်မှုလုပ်တယ်ဆိုပြီးတော့နိုဝင်ဘာလတုန်းကကြီးညာသွားတဲ့ဖြစ်ရမျိုးပါအခုထွက်လာတဲ့စီးမင်းသစ်တွေအပေါ်သူတို့ပြန်ပြီးတော့တုံ့တက်နေတယ်လို့ Elegant ကုမ္ပဏီကပြောထားပါတယ်အခုဒီဘဏ္ဍာရေးဌာနကထုတ်ပြန်တဲ့စီးမင်းသစ်ထဲမှာတော့စီးပွားရေးဖက်ဆက်လုပ်တဲ့လုပ်ငန်းအချင်းချင်းကြားငွေကြေးချင်းကားတာကိုကန့်သတ်ထားပါတယ်အမေရိကန်ကုမ္ပဏီခွဲတွေကအဲ့ဒီနည်းကိုအသုံးပြုပြီးတော့နိုင်ငံရဲ့ခြားကပင်မကုမ္ပဏီကြီးတွေစီကနေငွေကိုချေးယူပြီးတော့သူတို့ကပင်မကုမ္ပဏီကြီးတွေကိုအတိုးပြန်ပေးရတာကြောင့်အမေရိကန်နိုင်ငံအတွင်းဝင်တဲ့ငွေပမာဏနှဲသွားပြီးတော့ဒီအမေရိကန်အစိုးရစီကိုပေးဆောင်ရမယ့်အခွန်ကလည်းနှဲသွားစီတာဖြစ်ပါတယ်။ဒီလိုမျိုးအခွန်ရှောင်တဲ့နည်းကိုအသုံးပြုတာတွေကိုတားဆီးနိုင်ဖို့ဥပဒေသစ်ကိုတော့ဒီလွှတ်တော်ကအတည်ပြုပေးမှသာရမှာဖြစ်တယ်လို့ဘဏ္ဍာရေးဝန်ကြီး Jacob Blue ကပြောပါတယ်။အဲ့ဒီလိုဥပဒေအတိမပြုတ်နိုင်ခင်အထီတော့ကုမ္ပဏီတွေကဒီနီလန်းပေါင်းစုံနဲ့အခွန်ရှောင်ဖို့လုပ်နေအောင်မှာဖြစ်တယ်လို့လည်းသူကဆိုပါတယ်ဒီလိုဘဏ္ဍာရေးဝန်ကြီးဌာနရဲ့ဆောင်ရွက်ချက်ကိုသမ္မတဘရက်အိုဘားမားကလည်းဒီဝမ်းမြောက်ကြောင်းအိမ်ပြူတော်ပြောရေးဆိုခွင့်ရှိသူကပြောပါတယ်ရှင
်ဂရိနိုင်ငံမှာထင်းသီးနားတဲ့ရွှေပြောင်းအခြေချလာသူ3,000လောက်ထဲကဘယ်သူတွေကိုတူရကီနိုင်ငံကိုပြန်ပို့သွားမလဲဆိုတာကိုဂရိနဲ့ EU တို့ပူးတွဲဆုံးဖြတ်သွားမယ်လို့ဆိုပါတယ်ဂရိနိုင်ငံတူရကီနိုင်ငံကိုပြန်ပို့မယ့်အစီအစဉ်ကိုတော့ဒီကနေ့ရက်ဆိုင်ထားပါတယ်
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမှခင်ဖြူထွင်းတဲ့ကိုညံဝင်းအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးပါမယ်ရှင်မြန်မာအစိုးရတယ်လက်ထက်နိုင်ငံချစ်ကြည်ရေးခီးစဉ်အဖြစ်ရောက်ရှိလာတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝေါင်ယီဟာမြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံပြီးတော့စီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့သိရပါတယ်။ဒါပေမဲ့မြန်မာနဲ့တရုတ်ကြားအငင်းပွားဝယ်ဖြစ်နေတဲ့မြစ်ဆုံလိုတရုတ်စီမံကိန်းတွေပြန်ဆနိုင်ဖို့ကိစ္စကိုတော့ဆွေးနွေးခြင်းမရှိသေးဘူးလို့ဒေါက်အောင်ဆန်းစုကြည်ကပြောခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းထောက်ကိုမိုးစောကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဟာဒီနေ့နေကင်းပိုင်းကနေပြည်တော်အပြည်ပြည်ဆိုင်ရာလေးစိတ်ကိုရောက်ရှိခဲ့ပါတယ်။ဒါဟာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရအသစ်ပြောင်းလဲပြီးတပတ်ကြာကာလအတွင်းမှာမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့နိုင်ငံခြားတန်တမန်ဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရတရားဝင်ချစ်ကြည်ရေးခီးစဉ်ဖြစ်နှစ်ရက်ကြာလာရောက်တာလည်းဖြစ်ပါတယ်။ဒေါ်ဆန်းစုကြည်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ဂျီတို့တွေ့ဆုံဆွေးနွေးပြီးနောက်ဒီကနေ့ညနေ၄နာရီခွဲအချိန်လောက်မှာသတင်းစာရှင်းလင်းပွဲကျင်းပရမှာတော့ဒေါ်ဆန်းစုကြည်ကအစိုးရအသစ်တပ်တန်တပတ်ကြာကာလအတွင်းမှာအခုလိုလာရောက်တာဟာနှစ်နိုင်ငံချစ်ကြည်ရေးကိုဖော်ဆောင်တာဖြစ်ကြောင်းပြောဆိုပြီးမြန်မာနိုင်ငံဘက်ကသဘောထားကိုအခုလိုထုတ်ဖော်ပြောဆိုပါတယ်
။ကျမတို့ရဲ့အင်းနီချင်းနိုင်ငံတွေဖြစ်တာနဲ့အမျှကျမတို့ရဲ့ဆက်ဆံရေးဟာအင်တာမအရေးကြီးပါတယ်။ကျမတို့နိုင်ငံရေးရတော့တာမဟုတ်ဘူးလူမှုရေးရစီးပွားရေးရလည်းအများကြီးအရေးကြီးပါတယ်ဒီအရေးကြီးမှုကိုလည်းတရုတ်နိုင်ငံအနေနဲ့အသိမှတ်ပြုတယ်လို့ပဲကျမတို့ဒီလိုပဲမြင်ပါတယ်ကျမတို့ရဲ့အစိုးရဟာနိုင်ငံခြားရေးမူဝါဒနဲ့ဆိုလို့ရှိရင်တကဘာလုံးနဲ့ခင်မင်းရင်းနှီးစွာကျမတို့ပူးပေါင်းဆောင်ရွက်ချင်ပါတယ်ဒီလိုကျမတို့တကဘာလုံးနဲ့ပူခင်မင်းရင်းနှီးစွာငြိမ်းချမ်းရေးအတွက်လူသားများရဲ့တိုးတက်ဖွံ့ဖြိုးရေးအတွက်ဆောင်ရွက်တဲ့နေရာမှာကျမတို့ရဲ့အင်းနီချင်းနိုင်ငံတွေကလည်းပါဝင်ပြီးတော့အတူလက်တွဲပြီးဆောင်ရွက်မယ်လို့လည်းကျမတို့ယုံကြည်ပါတယ်
။တရုတ်နိုင်ငံခြားရေးဝန်ကြီးကလည်းတရုတ်မြန်မာဆက်ဆံရေးကိုအလေးထားကြောင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ပြည်သူလူထုဘဝမြင့်တင်ရေးအတွက်လည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းအပြင်နှစ်နိုင်ငံချစ်ကြည်ရင်းနှီးမှုကိုလည်းမြင့်တင်ဆောင်ရွက်မှာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။တရုတ်နိုင်ငံကမြန်မာပြည်မှာအကြီးစားစီမံကိန်းတွေဆက်လက်ဖော်ဆောင်တာနဲ့ပတ်သက်တဲ့မေးခွန်းအပေါ်မှာတော့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ဂျီကဖြေဆိုတာကိုဘာသာပြန်သူကအခုလိုပြန်ကြားပါတယ်။
အဲ့ဒီပူပေါင်းဆောင်ရွက်မှုဆောင်ရွက်ရမှာတချို့ကိစ္စကိုတချို့စီမံကိန်းမှာကိစ္စတချို့ပေါ်ပေါက်လာပါလေတဘောဝကြတဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့ခုနကအကြံတော်နဲ့မြန်မာဝန်ကြီးကိုဒီကျွန်တော်ဂျုံတဲ့နေတဲ့ကိစ္စကို 的七弟一年的你来骂的信阿龙撇信南巴来了得不都该巴来
丢南岸哈米马南岸的一年健康的片的西伯爷的一年用南岸的面点部戏的路七个少翁的少爷生母干那雷安的生命干那的马古尼部戏中的丢南岸家的文集的特段表述巴的民众希望给呢，对面马家销售他的沙洲队呢，不得的明年大瑞古的唐山书记个苦路皮手把的。
像这个这把的妈妈怕的，哎呦，比如说这吃别不是来开把的没？出租车的爸妈这把路的介绍表，文件也要特别表给了，是吧？爸妈了出租车的没顺利个吧？苦的文件也拉的是了，这把路说话不会得个公平物，那这把路也那个家嘛，人力物扫地物。他的理查比罗表给的给啥批判的他的二两段拉了吧第六的查给啥的我得是把妈妈送去给吧
第个你的人在心里面吧你在地大地经一千一年年前一轮安心里吧那能够不帮上月一年只有能够把我们一起的人物特段表述他们是的路而且一干大家的人头对不够明明拿来不是给吧的人在心里面过年龄安来嘛就等给吧的唐山书记啊，龙哥的那从哪段啊？只有公民的巴蒂耶，第二位配家姐呀，只有南安公，俺也家都要开的了。只有南安他们啦，文吉州巴文，巴蒂提班刚上任呢，对上孙女开巴的。
郭某做把先，啊，苦扰唐山书记哥南安哦，张炳汉他们屋里将我提不来的江对面去买嘞。唐山书记哥南安哦，张炳汉他们屋里将我米拉罗多玛提不回来了，这个呢，比如罗多玛来提不来巴威。比如罗多顿，阿弟表爷孙内家阿妈罗，乌布雷家嘛，阿切阿多咪咪阿哥，但么罗拉古斯雷瑞哦，是不巧好内乌桑内，张开伊巴蒂噶把干块孙内开家巴来，弟弟人别送我罗，唯有阿弟人他妈咪卡噶，弟弟人别不他巴来先。
阿那里巴蒂噶你点哪里？弟乌布雷巴看是看嘛，困难看是龙骨，变身别不，但么罗拉古斯雷瑞别噶，这个你比多罗多嘛，点别孙内个比，没亏阿妈罗，罗多人越高看内，看看古斯雷瑞一家。鸡马上不带母的也皮包拉给娃的，每块送些大妈，实在过着来的白家，每辈这么细的路，每家来一家地比我绿多，我给他个送些吃吃呀嘛嘞，实在白家赶快开边娃的。南安老爷，啊，大明跟包谷山呀屋里真古，南安老大妈爷，啊，大明跟包谷山呀屋里真路刚生个啊啥变新布啊八万，啊，吃了多少面面糊，啊，亲友孙女路的路，实在过着来的白家点边给娃的。ဥပဒေစံကော်မတီဝင်တဦးလည်းဖြစ်တဲ့ဗိုလ်မှူးချုပ်မောင်မောင်ကတော့ဒီဥပဒေဟာတည်ဆဲဖွဲ့စည်းပုံကိုကျော်လွန်လှုပ်ဆောင်မှုတွေရှိတယ်လို့တတိပေးပြောဆိုသွားပါတယ်
။တည်ဆဲဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်တွေကိုလေးစားလိုက်တာမရှိချင်းဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်တွေကိုကျော်လွန်ဆောင်ရွက်ချင်းဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်တွေကိုအားနည်းအောင်ဆောင်ရွက်ချင်းနေဟာမိမိတို့နိုင်ငံတော်နဲ့နိုင်ငံသားအလုံးအတွက်မလိုလားတဲ့ကိစ္စတွေဖြစ်ပေါ်စေနိုင်မှာကြောင်းတင်ပြလိုပါတယ်။တည်သွင်းတဲ့ဥပဒေကြမ်းနဲ့ပတ်သက်လို့လည်းဖွဲ့စည်းပုံအခြေခံဥပဒေနဲ့စတင်ကျော်လွန်မှုများရှိတဲ့ကြောင်းကျွန်တော်တပ်မတော်ကိုယ်စားလှယ်တွေကထောက်ပြဆွေးနွေးမှုများပြုလုပ်ကြပါတယ်။ဒီလိုသုံးသပ်ပြင်ဆင်မှုများဆောင်ရွက်ခြင်းမပြုဘဲဥပဒေပြင်ဆင်တဲ့ပုံမှန်တွေကိုမဲခွဲဆွေးနွေးများပြုလုပ်ပြီးတော့မှအတည်ပြုမှုများဆက်လက်ဆောင်ရမယ်ဆိုရင်တော့ကျွန်တော်တပ်မတော်ကိုယ်စားလှယ်တွေအနေနဲ့တော့မဲပေးခြင်းများဆောင်ပြီးမဟုတ်ပါကြောင်းတင်ပြပါတယ်ခင်ဗျာ
။ပြည်တော်စုကြမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဥသိမ်းထွန်းကတော့လက်ရှိတင်ပြထားတဲ့ဥပဒေဟာတခါသုံးဥပဒေဖြစ်နေတယ်လို့လွှတ်တော်မှာဝေဖန်ခဲ့ပါတယ်။ပြီးခဲ့တဲ့လွှတ်တော်တုန်းကတော့ဥပဒေတစ်ခုရေးဆွဲမယ်ဆိုရင်လွှတ်တော်တွင်ဥပဒေကော်မတီဝင်များပြင်ပဥပဒေပညာရှင်များလွှတ်တော်ကိုယ်စားလှယ်များတွေ့ဆုံကအကြေအလဲဆွေးနွေးပြီးမှလွှတ်တော်တွင်ထပ်မံဆွေးနွေးပြီးအတည်ပြုခဲ့တဲ့အစဉ်အလာရှိပေမဲ့ဒီတစ်ခေါက်လွှတ်တော်ပြန်အစဥပဒေကြမ်းတွေတင်သွင်းတာမှာဒီလိုလှုပ်ဆောင်မှုတွေမရှိတဲ့အတွက်အားနည်းချက်တွေရှိနေကြောင်းထောက်ပြပြောဆိုခဲ့ပါတယ်။
ကျွန်တော်ဒီနေ့ဆွေးနွေးပွဲကကျွန်တော်တို့တင်ပြတဲ့ပုံကိုယ်တွေနဲ့ဥပဒေကြမ်းကော်မတီနဲ့နှစ်ဦးကျွန်တော်တို့မဲခွဲဆုံးဖြတ်ပြီးတော့မှဆောင်ရွက်တဲ့အနေအထားမှာယနေ့တွေ့ရှိရမှာဖြစ်ပါတယ
်ဒီလိုတင်ပြခဲ့ပေမဲ့လွတ်တော်ဥပဒေကြမ်းကော်မတီကတော့ဒီဥပဒေကြမ်းမှာပြင်ဆင်ရမှာတွေမရှိတာကြောင့်အမျိုးသားလွတ်တော်ကတင်ပြခဲ့တဲ့အတိုင်းအတည်ပြုဖို့သာတင်ပြခဲ့ပါတယ်လွတ်တော်ဥက္ကဋ္ဌကဥပဒေပါပုံမှန်တစ်ခုချင်းစီအလိုက်မဲခွဲကအတည်ပြုခဲ့ပါတယ်ဒီလိုမဲခွဲတာမှာပြည်သူလွတ်တော်အတွင်းမှာရှိနေတဲ့ဘဲတက်မတော်သားကိုယ်စားလှယ်မှမဲမပေးခဲ့ပါဘူးဒီပြင်ဒီဥပဒေကိုပြည်သူလွတ်တော်မှအတည်ပြုလိုက်တယ်လို့လွတ်တော်ဥက္ကဋ္ဌကကြေညာလိုက်စင်မှာပဲတက်မတော်သားကိုယ်စားလှယ်တွေကကြန့်ခိုင်ကိုယ်စားလှယ်တွေဘက်ကပါလက်မခံနိုင်ကြောင်းမတ်တပ်ထရက်ကထပ်မံကန့်ကွက်ခဲ့ပါတယ်ဒီလိုရွေးကောက်ခံတွေနဲ့ခန့်ရခံတွေအကြားကအကြီးမားသောပုတ်တိုက်မှုတစ်ခုအနေနဲ့ဒီကနေ့ပေါ်ပေါက်လာတဲ့အပေါ်မှာရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးခိုင်မောင်ကြီးကတော့အခုလိုသုံးသပ်လိုက်ပါတယ်
။လက်ရှိဒီဥပဒေကိုပြဋ္ဌာန်းဖို့အမြန်လုပ်နေတဲ့သဘောကိုလည်းသိရတယ်ပေါ့နော်။ဒီပေါ်မှာဒါနိုင်ငံရေးစိန်ခေါ်မှုတွေရနေတဲ့ ိတ်ခေါ်ချက်တကယ်သဘောမျိုးတယောက်တည်းလို့သုံးသပ်ရမှာဖြစ်တယ်။သမရော်နဲ့အနေရပါတီရဲ့ဆက်ဆံရေးအလားအလာမကောင်းဘူးလို့ကျွန်တော်မြင်ရမှာဖြစ်တယ
်။တမရော်နဲ့ NLD ဂျာကထိတ်ထိုင်ထွေးဆုံမှုတွေဟာ NLD ဥဆောင်တဲ့လွှတ်တော်စတင်ချိန်တည်းကစတင်ခဲ့တာဖြစ်တယ်လို့ပြောရမှာပါ။ NLD ပါတီဘက်ကရွေးချယ်လိုက်တဲ့ဒုတမရာနဲ့အခြားသောအစိုးရအဖွဲ့ဝင်တွေအဖြစ်ရွေးလိုက်သူတွေကိုကန့်ကွက်တာတွေလည်းလွှတ်တော်စတင်ခဲ့တာတမရော်ဘက်ကလှုံ့ဆော်ခဲ့ဘူးပါတယ်။ဒီကြိမ်ကတော့ NLD ပါတီကပထမဆုံးတင်တဲ့ဥပဒေမှာထပ်မံထိတ်တိုက်တွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီဥပဒေကြမ်းကိုပြည်သူ့လွတ်တော်ကပါအတည်ပြုလိုက်တာဖြစ်တာကြောင့်သမရဒန်ဆက်လက်ပေးပို့ရမှာဖြစ်ပြီးသမရဦးတင်ကျော်ကလက်မှတ်ထိုးပြီးရင်တော့ဒီဥပဒေဟာအတည်ဖြစ်ပါပြီ။အနာရ NLD ပါတီကဒေါက်ဆန်းစုကြည်ကိုသမရတင်မြောက်နိုင်မှုစီစဉ်ထားပေမဲ့ကန့်သက်ခံထားရတဲ့အခြေအနေကြောင့်ပုံစံတစ်မျိုးနဲ့ဥပဒေနဲ့အညီဥဆောင်နိုင်မှုဒီကိစ္စကိုစီစဉ်ခြင်းဖြစ်တယ်လို့ပြောဆိုနေတာတွေရှိပါတယ်။ဒေါင်ဆန်းစုကြည်ကလည်းတမရဖြစ်ဖို့တားဆီးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြေနိုင်ခဲ့ဘူးဆိုရင်တမရအထက်မှာနေမယ်လို့ရွေးကောက်ပွဲမတိုင်ခင်တည်းကပြပြတ်တတပြောဆိုထားပြီးဖြစ်ပါရဲ့ရှင
်။အလို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့အစိုးရတဲ့နဲ့လွတ်တော်တို့ရဲ့ရပောင်းတရားတက်တန်းတွင်ဖန်ဆီးခံထားရတဲ့တက်ကြွလူချားသူတွေကိုပြန်လုပေးဖို့လက်လက်ကင်တိုက်ပွဲတွေရပ်ဖို့စတဲ့လူခွင့်ရေးနဲ့ပြည်တွင်းညီညာရေးကိစ္စတွေကိုအကောင့်ထည့်ဖော်ဖို့ပြည်ရင်းပြည်ပကတိုက်တွန်းနေပါတယ်။ကျွန်တော်တို့သောတာရှင်တွေအနေနဲ့ရောနိုင်ငံရေးလူမှုရေးစီးပွားရေးစတဲ့ကဏ္ဍတွေကဘယ်နေရာတွေမှာဥစားပေးဖြည့်ရှင်းစေခြင်းကြပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းတဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-2-3-2-3-5-5-5 လေးကိုဆက်သွယ်ပြီးခေါ်ဆိုရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါ။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေလံအစီအစဉ်ကလည်းကြိုဆိုပါမယ်ခင်ဗျာ
။ဒီကနေ့ည9နာရီတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့ထင်းထင်းခန့်ကြောင်းသားတွေအရေးသတင်းဖက်လက်ပေးရအောင်ပါ။အစိုးရတိလက်ထက်သမရတိအနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံနဲ့ညီနိုင်ပြီးတော့အဖမ်းစီခံတပိတ်မောက်ကျောင်းသူကျောင်းသားတွေကိုသမရတိရဲ့လုတ်ပိုင်းခွင့်အာဏာနဲ့အ мян ဆုံးလွတ်ပေးစီလိုပါတယ်လို့ကျောင်းသားမိဘတွေနဲ့ကျောင်းသားအရေးတက်ကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။တပိတ်မောက်ကျောင်းသားတွေနဲ့ဝန်းရံပြည်သူတွေကိုထောင်သွင်းအကျဉ်းချခံထားရတာတစ်နှစ်ကျော်သွားပြီဖြစ်လို့အ мян ဆုံးလွတ်ပေးဖို့အစိုးရတစ်ကိုအခုလိုတောင်းဆိုနေတာလည်းဖြစ်ပါတယ်။အပြည့်စုံကတော့မဆူမုံကစူးစီးတင်ပြထားပါရရှင်။
ဟုတ်ပါတယ်။တာယာဝတီကျင်းအောင်မှာထိန်းသိမ်းခံထားရတဲ့ကျောင်းသားခေါင်းဆောင်တွေတပိတ်မောက်ကျောင်းသူကျောင်းသားတွေဒီကနေ့ဧပြီလ5ရက်နေ့အင်္ဂါနေ့မှာတော့တာယာဝတီခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးပြီးဧပြီလ10ရက်နေ့အတွက်ရုံးချင်းပြန်ပြီးတော့ချိန်ထားပါတယ်။ဒီမိုကရေစီပညာရေးစနစ်ဖြစ်ပေါ်လာရေးမန္တလေးကနေရန်ကုန်အထိတပိတ်မောက်ခီးရှည်ချီတက်လမ်းလျှောက်ဆန္ဒပြရင်းလက်ပန်းမျိုးမှာအကြမ်းဖက်ဖြိုခွင်းခံရလို့ပြီးခဲ့တဲ့မတ်လ10ရက်နေ့ကတည်းကဖမ်းဆီးထားပြီးတာယာဝတီတရားရုံးအပြင်ရန်ကုန်မြို့ကတရားရုံးတွေမှာကျောင်းသားတွေတရားရင်ဆိုင်လာခဲ့ရတာတစ်နှစ်ကျော်လာပြီဖြစ်ပါတယ်။အစိုးရဟောင်းအာဏာမလွှဲခင်ကျောင်းသားတွေလွှတ်ပေးဖို့တောင်းဆိုခဲ့တယ်လို့အာဏာလွှဲပြောင်းပြီးနောက်ပိုင်းအခုအစိုးရတဲ့လက်ထက်မှာလည်းအဖမ်းစည်းကံကျောင်းသားတွေအ мян ဆုံးပြန်လွှတ်ပေးဖို့ကျောင်းသားမိဘတွေကမျှော်လင့်နေကြတာပါချက်ချင်းပြန်လွှတ်ပေးမယ်လို့ယုံကြည်မှုမရှိပေမဲ့အစိုးရတဲ့လက်ထက်မှာတော့တရားဥပဒေနဲ့အညီတမာတမတ်ကြကြဆုံးပြတ်ပြီးလွှတ်ပေးလိုက်မယ်လို့ထင်ကြောင်းကျောင်းသားတပိတ်ဦးဆောင်သူကျောင်းသားခေါင်းဆောင်ကိုမင်းသွေးတဲ့ရဲ့မိခင်ဖြစ်သူဒေါက်ခင်ယူကပြောပါတယ်မိသား
စုအနေနဲ့ကတော့နှစ်တစ်ကိုမတိုင်ခင်ကိုလွှတ်လိုက်မယ်လို့အားလုံးကမျှော်လင့်တာပေါ့နော်ပြင်ပြင်တက်တက်လေးလက်သက်ရုံးမှာပြီးတော့လေရုံးမှာမှာနဲ့ပြီးတော့ဒီဝင်ဆိုင်ခရီးလေးလဲသူတို့ချိုးဖြတ်တယ်ကျောင်းသားရအေးစစ်စစ်ဖန်ခံမှာမယ်လို့ပြောထားတာကိုပဲဒီမတရားရိုက်နဲ့အန်ဒီပြီးတော့အသားဆုံးလို့ဆိုရှင်ပေးပြီးလို့အောင်သတင်းထွက်တာလေစံကောင်းလို့အသက်မတည်ပဲနဲ့ခုအချိန်မှာဆိုသူတို့ချိန်နဲ့ထားတဲ့ဓာရီတွေနဲ့သွေးတွေဓာရီတွေရှိတယ်ယောဂတွေကသူတို့မှရှိနေကြတယ်လေဒီနေ့လဲကြော်လာပြီးပြည်ပတွေမှာလဲတော်လေးကိုခံစားရတာပေါ့နော်အန်ဒီအုံကြီးတွေအနေနဲ့ကတော့ညှော်လင်းချက်တွေကတော့ထားပါတယ်ဒါပေမဲ့ညှော်လင်းတယ်လို့ဖြစ်မလားလို့ဆိုရှင်ပို့ပြီးတော့ခံစားရမှာမလို့အန်ဒီအနေနဲ့ရုံးကြီးချက်ကတော့သိပြီးတော့ညှော်လင်းချက်တွေတအားတော့မထားဘူးပေါ့နော်ဒါပေမဲ့ဖြစ်စေချင်တာပေါ့ဒီဒီမိုကရေစီအစိုးရအစမတမမျှတာတဲ့သမဒါကြီးတက်နေပြီးနိုင်ငံကောင်းဆောင်ကြီးတက်နေပြီးဆိုတော့အန်ဒီတို့အနေနဲ့ကတော့ပထမဟိုအစိုးရတဲ့ပို့ပြီးတော့အားကိုးတယ်အားထားတယ်ပေါ့နော
်အထိမ့်သိမ့်ကန်ဘာကတာကျောင်းသားကောင်းဆောင်မတ်ဟန်နီဦးရဲ့ဖခင်နိုင်ငံရေးကျင်းသားဟောင်းတဦးလည်းဖြစ်တဲ့ဦးထွန်းဦးကတော့အစိုးရတဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုနားလည်ပေးမယ်လို့ကျောင်းသားတွေအ мян ဆုံးလွတ်မြောက်ရေးဆောင်ရွက်ပေးစီလိုပါတယ်လို့လည်းပြောပါတယ
်အစိုးရတဲ့ကတော့ဗျာဟိုကျွန်တော်အမြင်တော့ရရင်150လုံးလုံးအုပ်ထုတ်ခံခဲ့ရပြီးတဲ့စစ်အစိုးရရဲ့အုပ်ချုပ်မှုအောက်ကနေလွတ်မြောက်တာပဲရှိသေးတယ်လေဒါပြည်သူအစိုးရအနေနဲ့အခုမှစကားစားဆိုတာတော့မှဝိကာကကလေးလေးလို့တော့ပြောလို့မရသေးတဲ့အခြေအနေမျိုးမှာရှိတော့သူ့ကိုကျွန်တော်တို့အများကြီးပြုစုပြီးတော့အရွယ်ရောက်အောင်လုပ်ရအောင်မဲ့သဘောမှာရှိပါတယ်တချို့ကိစ္စလေးတွေက
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အန်အန်ဒီဦးဆောင်တဲ့အစိုးရတည်လက်ထက်သမ္မတတည်အနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံးနဲ့ညှိနှိုင်းပြီးတော့အဖမ်းဆီးခံသဘေးပေါက်ကျောင်းသူကျောင်းသားတွေကိုသမ္မတတည်ရဲ့လုပ်ပိုင်ခွင့်အာဏာနဲ့လွတ်အောင်လုပ်ပေးစေလိုပါတယ်လို့လည်းဒီမိုကရေစီပညာရေးတပိတ်ကျောင်းသားအထောက်အကူပြုကော်မတီကဦးစော်ရန်ကလည်းပြောပါတယ်ကျွန်တော်တို့ဆန္
ကာလုံးပေါ့နော်ကာလုံးနဲ့တိုင်ပြီးလှုပ်လို့ရတယ်ပေါ့အဲ့တော့လှုပ်လို့ရတဲ့အခင်းချင်းတစ်ခုပေါ့အာမြန်မာနိုင်ငံရဲ့သူတွေနှင်းကြနေတဲ့ပညာရေးကိုကျွန်တော်တို့အာပြုမှတ်ကြောင်းလေးပို့တောင်းနေကြောင်းသားတွေကိုဘယ်လိုအကြောင်းအကျိုးမှဒီချိန်မှာကျွန်တော်တို့ကသိမ့်သိမ့်ထားတာအန်တာချင်းအချင်းကျွန်တော်တို့ဘလို့မှအကျိုးမရှိပါဘူးဒီကြောင်းသားတွေကတမင်းနဲ့ဖန်ထားတာနဲ့ကိုကျွန်တော်တို့တမင ဒီကနေ့လွှတ်တော်မှာပညာရေးဝန်ကြီးအဖြစ်ဒေါက်တာမျိုးသိန်းကြီးကိုအတီးပြုခန့်အပ်လိုက်တဲ့အပေါ်ပညာရေးလောကသားတွေအကြမ်းအရမြို့သားပညာရေးဥပဒေကိုကန့်ကွက်ခဲ့ကြတဲ့ကျောင်းသားတွေကြားမှာပါမေကွန်ထုတ်ခဲ့ပါတယ်အထူးသဖြင့်ကတော့သူဟာသမရဦးသိန်းစေအစိုးရလက်အမျိုးသားပညာရေးဥပဒေပေါ်ပေါက်ရေးနဲ့ပညာရေးပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာဦးဆောင်ခဲ့သူဖြစ်တာမို့ပညာရေးလ
င်ပြပချင်း9နာရီမှာ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ခုညနေခင်းသတင်းတွေမကြခင်ပြီးဆုံးတော့မှာပါဒီကနေ့ရဲ့ထိပ်တန်းရောက်သတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင
်မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာပထမဆုံးအကြိမ်ဖြစ်ရောက်လာတဲ့တရုတ်နိုင်ငံစာရေးဝန်ကြီးဝမ်ယီနဲ့တွေ့ဆုံရမှာမြန်မာနိုင်ငံအတွင်းအခြေတင်ဖြစ်စရာတွေကြုံနေရတဲ့တရုတ်နိုင်ငံကစီမံကိန်းတွေနဲ့ပတ်သက်လို့ထိထိကျကျဆွေးနွေးတာမျိုးမရှိတဲ့အကြောင်းမြန်မာနိုင်ငံစာရေးဝန်ကြီးဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒေါက်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့နှစ်ရကြာခီးစဉ်ဖြစ်ရောက်လာတဲ့တရုတ်နိုင်ငံသားရေးဝန်ကြီးကတော့မြန်မာနိုင်ငံမှာယင်းနှိမ့်နှံမှုအများဆုံးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့တနိုင်ငံဆက်ဆံရေးဆက်လက်တိုးမြှင့်သွားဖို့နဲ့မြန်မာနိုင်ငံမှာတရုတ်နိုင်ငံကလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေကိုမြန်မာနဲ့ဒီဒေသခံတွေအကျိုးခံစားဝင်ရအောင်ဆောင်ရွက်သွားဖို့ညွှန်ကြားသွားမှာဖြစ်တဲ့အကြောင်းပြောဆိုပါရရှင်တခါတော့ဆန်းစုကြည်တာဝန်ယူထားတဲ့ဝန်ကြီးဌာန၄ခုထဲကနှစ်ခုဖြစ်တဲ့ပညာရေးနဲ့ဒီလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအထက်ဝန်ကြီးတွေကိုပြည်ထောင်စုလွှတ်တော်ကဒီနေ့အတည်ပြုလိုက်ပါပြီ။ပညာရေးဝန်ကြီးဌာနအထက်ဒေါက်တာမျိုးသိန်းကြီးနဲ့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအထက်ဦးဖေစင်ထွန်းတို့ကိုခန့်အပ်ဖို့ကန့်ကွက်သူမရှိတာကြောင့်ပြည်ထောင်စုလွှတ်တော်မှအတည်ပြုလိုက်ကြပါ။ဒါအပြင်ဒီပြည်ထောင်စုရှေ့နေချုပ်အဖြစ်ဗိုလ်ချုပ်ဟောင်းတူဖြစ်သူဒုတိယရှေ့နေချုပ်ဟောင်းဦးထွန်းထွန်းဦးနဲ့စည်ရင်စစ်ချုပ်အဖြစ်စီးပွားရေးတက္ကသိုလ်ဘာမောက်ခါချုပ်ဟောင်းဦးမော်တန်းတို့ကိုခန့်အပ်ဖို့လည်းပြည်ထောင်စုလွှတ်တော်မှဒီကနေ့အတည်ပြုလိုက်ပါရရှင်။ကမ္ဘာပေါ်ကချမ်းသာကြွယ်ဝသူတွေနဲ့နိုင်ငံရေးခေါင်းဆောင်တို့ပါဝင်တဲ့လူပုဂ္ဂိုလ်ရာနဲ့ချီရဲ့ဒီနိုင်ငံရဲ့ချားမှာအခွန်ရှောင်ထားတဲ့ပန်းစင်းတွေပေါက်ကြားခဲ့တာနဲ့ပတ်သက်လို့ပါဝင်ပတ်သက်မှုသိစိတ်ကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ကမ္ဘာတော်အစိုးရတွေကတော့ဒီကိစ္စစုံစမ်းစစ်ဆေးမှုတွေလုပ်သားဖို့ခရီးပြူပြောဆိုကြတယ်လို့ပဲဒီသတင်းတွေဟာအချင်းမြင့်မရှိဘူးဆိုပြီးတော့ဝေဖန်ကြတာလည်းရှိပါတယ်။ဒီကိစ္စပွင့်လင်းပြတာမှုရှိရှိစုံစမ်းစစ်ဆေးဖို့လိုလားသူတွေထဲမှာတော့ပနားမနိုင်ငံသမ္မတခွမ်ကာလော့စ်ဖာရဲလာလည်းပါပါရရှင်။
သတင်းချင်းချက်ကိုမခင်ဖြူထွေးကပြောပြပေးသွားတာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ် VOA America အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလာမီတာ190 kHz 1905ရောကနေတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါသောတာရှင်များနေ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.